မေရိကန်ဝန်ဆောင်မှုလုပ်ငန်းကြီးဖြစ်တဲ့ဥပါကမြန်မာနိုင်ငံမှာအင်္ဂါကဝန်ဆောင်မှုစနစ်ကိုဒီကနေ့မှတရားဝင်စတင်မိတ်ဆက်လိုက်ပါတယ်။ပုဂ္ဂလိကကားတွေကိုအင်္ဂါရင်တက္ကစီအဖြစ်အသုံးပြုနိုင်ရေးအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရဖို့ကိုလည်းဥပါကမျှော်လင့်နေတာပါ။ပြည်တွင်းမှာရှိပြီးသားတက္ကစီတွေနဲ့ဘလို့ရှင်းပြိုင်ထိုးဖောက်မလဲ။နောက်ဝင်ဝင်နေတဲ့မြန်မာလူထုကြားမှာဥပါတက္ကစီအင်္ဂါကရောတူတူကျယ်ရှိနိုင်ပါမလား။အပြည့်စုံကိုမတ်တင်ရင်ထက်ကစူးစီးတင်ဆက်ထားပါတယ်။
ရန်ကုန်မြို့မှာအင်္ဂါရင်စနစ်ဥပါဝန်ဆောင်မှုကိုဒီကနေ့ကြာသပတေးနေ့မှာတရားဝင်စတင်မိတ်ဆက်ပါတယ်။ဥပါအင်္ဂါကဝန်ဆောင်မှုကကမ္ဘာပေါ်မှာလူသုံးအများဆုံးသေယူပို့ဆောင်ရေးစနစ်တစ်ခုဖြစ်ပါတယ်။စီးပွားဖြင့်သေယူပို့ဆောင်ရေးလုပ်ငန်းမှာပုဂ္ဂလိကပိုင်ကားတွေကိုအလွယ်တကူအသုံးပြုနိုင်ရေးမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းနှီးလန်းရှာနေပါတယ်။ဥပါရဲ့အာရှပစိဖိတ်ဒေတာတွင်းမန်နေဂျာမိုက်ဘရောင်းကအခုလိုပြောပါတယ
်။ Uber's mission is to bring reliable transportation.
Uber ရဲ့ရည်မှန်းချက်ကယုံကြည်စိတ်ချရတဲ့ဘသူအတွက်ဘယ်နေရာကိုမဆိုယုံကြည်စိတ်ချရတဲ့ပို့ဆောင်ဆက်သွယ်ရေးစနစ်ရှိလာဖို့ပါ။အခုမြန်မာနိုင်ငံရန်ကုန်မြို့အပါအဝင်ကမ္ဘာတဝန်းနိုင်ငံပေါင်း89နိုင်ငံမှာ Uber တိုက်စီတွေပြည့်စွဲနေပြီဆိုတာကိုကျွန်တော်အနေနဲ့ဝမ်းမြောက်ဝမ်းသာကြေညာခြင်းပါတယ
်။ American ဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Uber ဝန်ဆောင်မှုစတင်မိတ်ဆက်တဲ့ခန္ဓာကိုယ်တော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းလည်းတက်ရောက်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcia လည်းတက်ရောက်ခဲ့တာပ
ါ We're excited to have Uber here and as the chief minister said
ကျွန်တော်တို့ကတော့ Uber တက္ကစီပြည့်စွဲတဲ့စနစ်ဒီလိုရောက်လာပါဘူးသိကဝမ်းသာပါတယ်ဝန်ကြီးချုပ်ပြောသလိုပါပဲပိုပြီးကောင်းမွန်တဲ့ပို့ဆောင်ရေးစနစ်ပေါ်လာမယ်အခွင့်အလမ်းမှာရန်ကုန်မြို့ကနေသွားလာရေးအတွက်ပိုကောင်းတယ်လို့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာကိုလည်းထင်ရပါတယ်
အခုလိုတယ်လီဖုန်းကနေကန့်ခတ်ရတဲ့ဝန်ဆောင်မှုကိုကြိုက်သူတွေရှိသလိုပဲလမ်းပေါ်ထွက်ပြီးတက္ကစီငှားလိုက်ရတာကပိုပြီးလွယ်တယ်လို့ယူဆသူတွေလည်းရှိနေသေးပါတက္ကစီအငှားစီးသူတဦးရဲ့အဆိုကတော့
ဒါကြောင့်လဲဆိုလို့ရှိရင်တော့အခုအဲ့ခေါ်တဲ့အပိုင်းတွေကတော့ဟိုလက်ရှိတက္ကစီပေါ်လာတဲ့တက္ကစီပေါ်တားတော့တော့မြန်မယ်လို့အထင်လေးရတယ်ပါတော့ဗောနော်အဲ့ဒါကြောင့်မလွယ်မထွန်းခဲ့သေးတာပါ
တချို့တက္ကစီရင်မောင်းတွေကတော့ကားငှားမဲ့သူကအင်္ဂလိပ်လိုလှမ်းပြီးခေါ်တာကြောင့်ဘာသာစကားအခက်အခဲလည်းရှိပြန်တယ်လို့ပြောပါတယ
်ခေါ်လိုက်တဲ့ message တွေကများသောအားဖြင့်အကုန်လုံးကအင်္ဂလိပ်လိုယူပဲအဲ့တော့တော်တော်များအင်္ဂလိပ်စာသိမကျွမ်းနေရအောင်အဲ့လိုဖြစ်နေကြအဲ့ဒါကြောင့်လောဆယ်အဆင်မပြေနိုင်လေဘူးဦးလေးပြောရအဲ့ဒါတွေကိုလေ့လာအောင်မယ်ရင်မောင်းနေပြက်ကရင်မောင်းတော်တော်များမှအင်္ဂလိပ်စာမတတ်တဲ့လူကတော်တော်များတယ်
မြန်မာနိုင်ငံမှာတက္ကစီငှားမယ်ဆိုရင်တော့ဈေးနှုန်းကတသက်မှတ်သေးရှိတာမဟုတ်ပါဘူး။ရင်မောင်းသူနဲ့ခီးတဲ့ကြားအပြန်အလှန်ဈေးညှိချရတာဖြစ်တယ်လို့သွားမယ်အကွာအဝေးကိုတိုင်းတဲ့မီတာစနစ်ကလည်းမရှိ။အဲကွန်စနစ်ကလည်းရှိဖို့မရှိဖို့ကမသေးကြပါဘူး။အခု Uber လိုအငှားကဝန်ဆောင်မှုကြတော့တယ်လီဖုန်းအသုံးပြုပြီးငှားရခွဲရတဲ့နှီးစနစ်တွေဆိုတော့လူလူအကြိုက်တွေ့မယ်လို့လည်းယူဆကြပါတယ်။Uber အနေနဲ့တော့ပြည်တွင်းမှာစတင်နေပြီဖြစ်တဲ့ Owen နဲ့ Hello Cups အငှားကဝန်ဆောင်မှုတွေနဲ့ရှင်ပြန်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကအများစုကဝင်ငွေနည်းသူတွေဖြစ်တာကြောင့်ဈေးနှုန်းရှင်ပြန်ရမှုကလည်းအဓိကကျလာမှာပါ။ရန်ကုန်မှာ Uber ဝန်ဆောင်မှုနဲ့ကားငှားမယ်ဆိုရင်တော့အခြေခံအောက်ဆုံးတစ်ကားငှားကက1500ကျပ်လောက်ကျမှာဖြစ်ပါတယ်ရှင်။